တရုတ်နဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမှအွန်လိုင်းကကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားဘုံသဘောတူထားတဲ့အချက်တွေအတိုင်းအကောင့်ထဲမှာပေါ်သေး၍အာဆီယံနဲ့သက်ဆိုင်တဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာပါဝင်နိုင်မယ့်အလားအလာမရှိနိုင်ဘူးလို့လေ့လာသူတချို့ကသုံးသပ်ပါတယ်စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံမြင်ရပါသလားဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျ
တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးဘက်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်6နိုင်ငံကသဘောတူခဲ့ကြောင်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိပ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။ရှစ်ခေါင်စီရဲ့သတင်းထုတ်ပြန်ရေးကလည်းအာဆီယံနိုင်ငံတချို့ကနေအရင်တုန်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာရုမရှိတဲ့ကိုယ်စားလှယ်တူတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်ဒီစီဝေးကိုတက်ရောက်နိုင်မို့တရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှရေးသားထားတာပါမဟာမဲခေါင်ဒေသမှာပါဝင်တဲ့အာဆီယံ၅နိုင်ငံအနေနဲ့ကောင်းမွန်ညီညွတ်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောထားပါတယ်အဲ့ဒီ၅နိုင်ငံကတော့မြန်မာထိုင်းလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်အာဆီယံနဲ့ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအွန်လိုင်းတက်ရောက်နိုင်တဲ့အခြေအနေမရှိခဲ့တာအခုကတော့ဒုတိယအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အာဆီယံခေါင်းဆောင်တွေဘုံသဘောတူညီထားတဲ့မူ၅ချက်အတိုင်းမြန်မာဘက်ကနေအကောင့်ထဲမဖော်သေး၍စစ်ကောင်စီခေါင်းဆောင်အနေနဲ့အာဆီယံစည်းဝေးပွဲတွေမှာတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူဦးရထွန်းတီဘောကသုံးသပ်ပါတယ
်။အာဆီယံကတော့ဒီဗိုလ်ချုပ်မှုရေးမဲအွန်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ကိုရှိကအစည်းအဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတဲ့ဇွဲကိုပြန်မျိုးသလိုဖြစ်မှာပေါ့
ဒီကနေ့ကျင်းပတဲ့ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်ဆိုရရဲ့အာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှမ်မြန်မာနိုင်ငံကိုလာရောက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နိုဝင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုတော့တရုတ်ကဆက်ထိန်းထားမဲ့ပုံရပါတယ်လို့ဥယျာထွန်းကသုံးသပ်ပါတယ
်တရုတ်ပြည်ကတော့ဒီအာဆီယံကနေတဆင့်ဆက်ဆံမှုမရှိပေမဲ့သူကတော့ဒီကြအာဆီယံရဲ့ဆုံးဖြတ်ထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်လည်းတစ်ဖက်ကတိုက်တွန်းနေတယ်လို့တစ်ဖက်ကလည်းသူနဲ့ဒီမှာနဲ့ဒီကြဆက်ဆံရေးတွေအတွက်တော့ကြိုးစားနေတာတွေတော့ရှိတယ်နော်ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နယ်စပ်ကုန်သွယ်ရေးဂိတ်တွေပိတ်ထားတာကိုအဲ့ဒီမူဆယ်ဘက်မှာတော့စပြီးတော့အစမ်းသဘောပြန်ဖွင့်တယ်လို့ကြားတယ်နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်အဲ့တော့ပြောချင်တဲ့သဘောကတော့ဟိုအာဆီယံကအဲ့ဒီလိုဟိုဒီပြစ်ဒဏ်ပေးထားပြီမယ်လို့တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးကတော့ရှိတင်ရှိတိုက်တဲ့အထိုက်လျောက်ရှိတင်ရှိတိုက်တဲ့ဟာတော့ဆက်သွားနိုင်မယ်လို့ကျွန်တော်တော့ယူဆတယ်
နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက္ခဌာနမှူးဒေါက်တာတီတာထွန်းကသုံးသပ်ပါတယ်
ကြည့်ရတာပေါ့နော်ဟုတ်ပေါ့လက်ဆက်ကပြေလေးပါလေဘာလို့မလဲပေါ့တော့ရှုပ်သေးတဲ့အခြေအနေကြီးမှလေလူတိုင်းဝင်ရကိုယ့်ရဲ့ဒီချင်းနဲ့ကိုအကျန်ကလည်းသူ့ရဲ့ဒီချင်းနဲ့ပြီးလုပ်နေတာလေဟိုဓနာဆက်ကလည်းသူ့ရဲ့ဒီချင်းနဲ့ပေါ့အညီပြန်လည်းသူ့ရဲ့ဒီချင်းနဲ့ပေါ့တရုတ်ကလည်းဘာလို့ပြောမြန်မာကိုသူကပေါ့ဟိုဟိုသဘောတူညီချက်၅ခုပဲဆောက်ပြီးလေကသူကသဘောထားချင်တာချက်ပြီးဆိုတော့သူကအဓိကအပြရတော့အားလုံးကအာဆီယံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းဝင်ပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးအာဆီယံကလည်းကျွန်တော်ထင်ပါတယ်သူလည်းအန်ဂျီတော်လို့လုပ်ပါပေါ့နော်ကမ္ဘောဒီးယားဥပဒေကြောင်းသားရဲ့ခါမှာလည်းသူလေးတန်းဘယ်လိုထွက်လာမလဲဆိုတော့ဒီနေ့ကတော့အာဆီယံရဲ့သဘောတူညီချက်ကိုငါတကူပဲအကောင့်ထဲပေါ်မယ်ပေါ့အဲသူအဲ့လိုမျိုးပဲပြောနေတာဆိုတော့ကျွန်တော်တို့ကစိုးတောင်းတဲ့ကာလတွေမှာစောင့်ကြည့်နေရတဲ့အခြေရှိနေတာပေါ့နော်နာဆက်တာနေရတဲ့ဒီပြင်းမှာသူကလည်း control လုပ်ဖို့အတွက်ကိုစူးစမ်းနေတဲ့အချိန်မှာနိုင်ငံတကာ pressure တွေဒီဘက်ကဒီစားလေး pressure တွေလည်းရှိနေတယ်ပေါ့နော်အဲ့လိုမျိုးလေးတွေကလည်းဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကိုယ်ကစောင့်ကြည့်နေတဲ့အခြေဖြစ်နေတာလေ
ASEAN Pueco Satin T Town Echengani Salu, a Puenanganija, a changing way of Swapadari Malo Pusore, a Chigan Muda Chagule, Piatangabari, Tabime Ferraila Diane, Yamaning and Masikon Siga, and a thing like that now by Maro, a Puenija, the Bordunyi Mugani, Yamayo Jow in Sanga Post, Songtia like Jaraba. ตรงเจ้าโกเจียนยาวเจียมาเรอาเซียนไทยดีซีเวมาเนื้อมาสิกองสิโกมาเพย์จ้าวอุดรอพยวินีจ้าสัตย์สงเพียแค่จาราบะเนื้อมาสิกองจังเตยาวนายเจมิชีเรไทยดีซีเวเวมาเตยาวนายเงาอาเซียนเยอเอ็นยิงกาวไม่สวยกาวไม่แพ้กาวพิเคดลูสับปีเลพิจตัวเมลูเตยาวตมราชีจินปิงาไทยดีซีเวเวมาเปียจ้าเขบาร์เตยาวอาเซียนไม่แพ้เนื้อตรงเจ้าปิงานี ดีตามินตีเนี่ยมุดตัวจะมุ่งเนี่ยยังก็ลูกสาวนายเลยเมลูเลยอาเซียนกองจังนี่ก็เปียจ้าเขบาร์เลยสิ